အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတအိမ်ယူမှာချက်သပြင်းတွေကတွေ့ပါတယ်။အာရှဒေသရင်းအင်အားခိုင်မာအောင်တရုတ်ကလှုပ်နေချိန်မှာသမ္မတထရမ့်ကကမ္ဘာလူရေအများဆုံးအိန္ဒိယနဲ့ဆက်ဆံရေးခိုင်မာအောင်လုပ်ဖို့နဲ့အမေရိကန်ရဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆွမ်းရည်ဆိုင်ရာရပစ္စည်းတွေရောင်းချမှုတိုးလောင်လုပ်မယ်လို့ထရမ့်အစိုးရဘက်အရာရှိတွေကပြောပါတယ်။သမ္မတအနေနဲ့အိန္ဒိယကိုကာဝေးဆန်ပစ္စည်းတွေရောင်းချဖို့နဲ့အမေရိကန်နည်းပညာကိုဦးစားပေးတုံးဖို့လုပ်မှာဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အရာရှိသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်ဆိုင်းရင်ကိုကမ္ဘာနိုင်ငံတွေဖြန့်ဖြူးပေးဖို့ဦးစားပေးလှုပ်ဆောင်နေတာဖြစ်ပြီးအထူးသဖြင့်အမေရိကန်ရဲ့တဘာဝအရင်းမြစ်တွေအဓိကတင်သွင်းနေတဲ့အိန္ဒိယကိုဦးစားပေးမယ်လို့ပြောပါတယ်။ခေါင်းဆောင်တို့ကနှစ်နိုင်ငံကုန်သွယ်ဆက်ဆံရေးတိုးတက်အောင်လှုပ်ဆောင်နိုင်မယ့်ကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။အိန္ဒိယဘက်ကတော့ကုန်သွယ်စစ်ပွဲအချိန်မြင့်လာစေတဲ့သမ္မတထရမ့်ရဲ့ဘူရပန်တွင်ကုန်သွယ်ခွန်တိုးမြှင့်ကောက်ခံမှုတွေတဲ့သူ့နိုင်ငံပါလာမန့်ကိုစိုးရိမ်နေတာပါ။ကျင်းပဝန်ကြီးချုပ်မိုရီကသူဟာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံမှာဖြစ်တယ်လို့အိန္ဒိယအမေရိကန်နှစ်နိုင်ငံဟာအလုံးစုံပါဝင်တဲ့ကမ္ဘာမဟာဗျူဟာမိတ်ဖက်အဖြစ်ထူထောင်မယ်လို့ X လူမှုမီဒီယာမှာရေးပါတယ်။